မင်္ဂလာပါရှင် VO American တိုင်းရဲ့2020ပြည့်နှစ်ဖေဖော်ဝါရီလ14ရက်တောက်ကြနေ့ညနေအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ Line Meter 19 29 25တို့နဲ့အတူ VO ရဲ့ Facebook စာမျက်နှာ VO Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါ။ခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မကတော့ဆုမြတ်ပါပါရှင်။ American တရားရေးဌာနနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်က Twitter ပေါ်မှာရေးသားပြောဆိုနေတာတွေဟာအနှောက်အယှက်ဖြစ်တယ်လို့ရှင်းနေချုပ်ဝီလျံဘားကပြောကြားလိုက်ပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ဒီကနေ့တောက်ချာနေမှာနောက်ထပ်120ကျော်သေဆုံးခဲ့ပါတယ်။ခုလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်တဲ့အခြေအနေပေးပါမယ်ရှင်။
အခုညနေခင်းဆက်ပြီးနှာစင်ရမယ့်သတင်းလွှာတွေထဲမှာတော့ပြည်ထရေးဝန်ကြီးအသစ်ဒုတိယဖိုလ်ချုပ်ကြီးစွတ်ထွတ်ကတရားဥပဒေစိုးမိုးရေးဆောင်ရွက်သွားမယ်လို့ပြောလိုက်တာနဲ့တပြိုင်တည်းမှာပြည်သူတွေကလည်းပူပေါင်းပါဝင်ဖို့အခုလိုတိုက်တွန်းပါတယ
်။တခုဖြစ်လာတယ်ဆိုရင်ရဲတယောက်တည်းလုပ်လို့ရတာရဲတစ်ဖွဲ့တည်းလုပ်လို့ရတာပြည်သူလူပါဝိုင်းဝန်းကူညီဆောင်ရွက်မှရအမှုတစ်ခုဖြစ်တိုင်းအမှုတစ်ခုပေါ်ထုတ်ဖို့ဆိုတာရဲမှာပဲတောင်းပန်ရှိတယ်လုံခြုံရေးလုပ်တဲ့ကြောင်တောင်းပန်ရှိတာအခုပြည်သူလူအားလုံးကဝိုင်းဝန်းကူညီဆောင်ရွက်ကြ
။ဒီသတင်းလွှာနဲ့အတူတိုင်ဖနက်ဆက်ရုံအလုသမားတွေရလာစာတုံးမြင့်ရေးနဲ့အလုသမားခွင့်ရေးတောင်းဆိုမှုမပြေလည်သေးတဲ့အခြေအနေတာချီလိပ်မြို့မှာတော့နှစ်ရက်ဆက်တိုက်ပစ်ခတ်မှုတွေအတွင်းတရုတ်နိုင်ငံကနေမြန်မာနိုင်ငံမှာလာရောက်အခြေချသူတရုတ်နိုင်ငံသားတဦးသေဆုံးခဲ့ပေမဲ့ပစ်ခတ်တဲ့သူတွေကိုရှာဖွေနေစေအခြေအနေနဲ့ဒုနိုင်ငံတကာသတင်းလွှာတစ်ပုဒ်မှာပါကစ္စတန်အမျိုးသားတဦးဟာအမှုပညာကတဆင့်ဘာသာရေးလွတ်လပ်ခွင့်နဲ့မတူကွဲပြားမှုတွေကိုလက်ခံပေးဖို့ကြိုးစားနေတဲ့အကြောင်းနှာစင်ကြားရမှာပါရှင်။အခုအရင်ဆုံးတော့တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်။
American တရားရေးဌာနနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်က Twitter ပေါ်မှာရေးသားပြောဆိုနေတာကြောင့်သူ့ရဲ့တာဝန်တွေကိုထမ်းဆောင်ဖို့အနှောက်အယှက်ဖြစ်တယ်လို့ရှင်းနေချက်ဝီလျံဘားကပြောကြားလိုက်ပါတယ်။သမ္မတထရမ့်နဲ့အင်မတန်ရင်းနှီးသူလည်းဖြစ်သူ့ရဲ့နိုင်ငံရေးအကြံပေးဟောင်းလည်းဖြစ်သူ Roger Stone အပေါ်ချမှတ်ဖို့ပြစ်ဒဏ်အကြံပြုချက်အပေါ်တရားရေးဌာနကနှစ်လျှော့ပြင်ဆင်ခဲ့ပြီးဇပိုင်းအတွင်းမှာပဲရှင်းနေချက်ကခုလိုပြောကြားခဲ့တာပါ။2016ရွေးကောက်ပွဲမှာရုရှားဝင်ဆွဲဖက်တဲ့ကိစ္စစုံစမ်းမှုအတွင်းလွှတ်တော်ကိုလိမ်လာမှုတက်တေထွက်ဆိုမဲ့သူကိုပိတ်ပင်ဖို့ကြိုးစားမှုတွေနဲ့အပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ထားတဲ့ Roger Stone အပေါ်မူလာရုံးကထောင်ဒဏ်9နှစ်ကနေ6နှစ်အထိချမှတ်ဖို့အတွက်ပြည်ထောင်စုအစိုးရရှင်းနေတွေကအကြံပြုခဲ့တာပါ။ဒါကိုတရားရေးဌာနရဲ့လွဲမှားမှုဖြစ်တယ်လို့သမ္မတ Trump က Twitter လူမှုကွန်ရက်ပေါ်မှာအင်္ဂါနေ့အစောပိုင်းတုန်းကရေးသားခဲ့ပြီးတဲ့နောက်တရားရေးဌာနကမူလထောင်ဒဏ်ထက်လျှော့ပေါ်တဲ့ထောင်ဒဏ်အကြံပြုချက်တရားရုံးကိုရှောက်လဲတင်ပြခဲ့ပါတယ်။အဲဒီနောက်မှာပဲ Roger Stone အမှုကိုကင်တွယ်နေတဲ့အစိုးရရှေ့နေ၄ရောင်လုံးအမှုကနေနှုတ်ထွက်ခဲ့ကြတယ်လို့တယောက်ကတော့ပြည်ထောင်စုအစိုးရရှေ့နေအလုပ်ကနေပါထွက်တယ်လို့ကြေညာခဲ့ကြပါတယ်။ဒီအမှုနဲ့ပတ်သက်လို့သမ္မတကတစုံတရာညွှန်ကြားခိုင်းစေတာမရှိဘူးလို့ရှေ့နေချုပ်ဘားကတော့ ABC ရုပ်သံနဲ့ကြာလာပြီးနေတော့ကမေးမြန်းကမ်းမှပြောကြားခဲ့ပါတယ်။ဒါပေမဲ့တရားရေးဌာနတရားရေးဝန်ထမ်းတွေတရားသူကြီးတွေနဲ့ပတ်သက်လို့သမ္မတကလူသိရှင်ကြား Twitter ပေါ်မှာရေးသားနေတဲ့အတွက်သူလုံးဆရာရှိတာလုပ်ဖို့မဖြစ်နိုင်တယ်လို့တမာတိရှိရှိလုပ်နေပါတယ်ဆိုတာကိုတရားရုံးတွေအစိုးရရှေ့နေတွေကိုအာမခံဖို့မဖြစ်နိုင်ဘူးလို့ရှေ့နေချုပ်ကပြောကြားခဲ့တာပါ။လွှတ်တော်ကရောသတင်းစာ Editor ပုတ်အဖွဲ့ရောသမ္မတကပါသူ့ကိုနိုင်ထက်စီးနှင်လှုပ်တာလက်ခံမှာမဟုတ်ဘူးလို့လည်းရှေ့နေချုပ်ပါက ABC နဲ့မေးမြန်းကမ်းမှပြောကြားခဲ့ပါတယ်။ရှေ့သတင်းပတ်မှာပြစ်ဒဏ်ချခံရမယ့် Roger Stone ကိုတရားရေးဌာနကအရင်ထက်ပိုနေတဲ့ပြစ်ဒဏ်အကြံပြုချက်ပေးခဲ့ပြီးတဲ့နောက်သမ္မတ Trump ကရှေ့နေဘားကို Twitter ပေါ်မှာချီးကျူးရေးသားခဲ့တဲ့အတွက်ရှေ့နေချုပ်ဟာသမ္မတအကြိုက်လုပ်နေတယ်လို့ဝေဖန်မှုတွေထွက်ပေါ်ခဲ့တာဖြစ်ပါတယ်။
American သမ္မတ Donald Trump အနေနဲ့ကွန်ဂရက်လွှတ်တော်ရဲ့တီးပြီးချက်မရဘဲ Iran ပေါ်စီးရရရင်းမြူဖို့ဆုံးဖြတ်ချက်တရက်ကိုကျော်တော်ရင်းနေ့ကမဲခွဲရမှာအများစုဖြစ်တဲ့ Democrat ကိုယ်စားလှယ်နဲ့အတူသမ္မတရဲ့ Republican Party ကထက်လွှတ်တော်အမတ်ချို့လဲထောက်ခံခဲ့ကြပါတယ်။ American တပ်ဖွဲ့တွေကိုအုံပြုနိုင်မဲ့စစ်ဖက်ဆိုင်ရာလုံပိုင်ခွင့်အာဏာနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ကိုပါတီနည်းကကိုယ်စားလှယ်ရဲ့ထက်လွှတ်တော်မှာမဲခွဲရမှာထောက်ခံမဲ55မဲ၊ကန့်ကွက်မဲ45မဲနဲ့အတည်ပြုလိုက်တာပါ။လူပိုင်ငွေအနာကိုရှော့ချမဲ့ဆုံးဖြတ်ချက်ဟာအန္တရာယ်ကြီးလွန်တယ်လို့ပြောထားတဲ့သမ္မတ Trump ကတော့ပယ်ချလိုက်မယ်လို့ခန့်မှန်းရပါတယ်။တိုင်းပြည်လုံခြုံရေးအတွက်အင်မတန်အရေးကြီးတဲ့အတွက် Republican ကိုယ်စားလှယ်တွေအများစုနဲ့ထိန်းချုပ်ထားတဲ့အထက်လွှတ်တော်ကထောက်ခံမှုမပေးဖို့လဲသမ္မတက Twitter လူမှုကွန်ရက်ကနေဗိုလ်ထုနေကပဲတိုက်တွန်းထားတာပါ။ Iran နိုင်ငံကို American ကကောင်းကောင်းကင်တွယ်ထားနိုင်တဲ့အချိန်မျိုးမှာအားနည်းချက်ပြမယ့်အချိန်မဟုတ်ကြောင်းလည်းပြောပါတယ်။ Iran ထုတ်တမှုဖြစ်သူကတ်ဆမ်ဆူလီမာနီကိုအီရန်နိုင်ငံဘက်ဒဲမြို့မှာလေကြောင်းကနေတုံ့တင်ခဲ့တဲ့ပေါ်အမေရိကန်လူထုကအကြီးကျယ်ထောက်ခံကြောင်းလည်းတမထောင်းကပြောပါတယ်။အခုချိန်မှာလုတ်ပိုင်ခွင့်တွေကိုကန့်သတ်လိုက်မယ်ဆိုရင်အီရန်နိုင်ငံကိုလွဲမားတဲ့သတင်းစကားပါရရောက်နိုင်ကြောင်းလည်းသတိပေးခဲ့ပါတယ်။ဆုံးဖြတ်ချက်ကိုပူးတွဲအဆိုပြုခဲ့တဲ့ဒီမိုကရက်အထက်လွှတ်တော်အမတ်တင်ကိန်းကတော့နိုင်ငံတကာနိုင်ငံပေါ်စီကြီးညာရာမှာအခြေခံဥပဒေကအနှင်းထားတဲ့ကွန်ဂရက်လွှတ်တော်ရဲ့လုတ်ပိုင်ခွင့်ကိုပြန်ယူရမယ့်အချိန်ဖြစ်ကြောင်းလည်းပြောဆိုထားပါတယ်ခင်ဗျာ။
တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ဒီကနေ့တောက်ကြနေမှာနောက်ထပ်121ယောက်သေဆုံးသွားတဲ့အတွက်စုစုပေါင်းသေဆုံးသူ1400နီးပါးရှိသွားပြီလို့တရုတ်ကျန်းမာရေးကော်မရှင်ကပြောပါတယ်။ပိုးကူးစက်နေတယ်လို့အတည်ပြုသူကလည်းနောက်ထပ်5090ရှိတယ်လို့ပြောပါတယ်။လူနာတွေကိုကူးသပေးနေတဲ့ဆေးဝင်တန်း1900ကျော်မှလည်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခဲ့ပြီးတော့သေဆုံးသွားသူကတော့6ယောက်ရှိတယ်လို့ကျန်းမာရေးကော်မရှင်ဒုတိယဝန်ကြီးကျန်တီရှင်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။တရုတ်နိုင်ငံမှာပိုးကူးစက်နေသူ6400နီးပါးအပါအဝင်တကမ္ဘာလုံးမှာစုစုပေါင်းကူးစက်နေသူ6000ခွဲလောက်ရှိနေပါတယ်။တရုတ်နိုင်ငံမှာကူးစက်သူအရေအတွက်တိုးလာတာဟာယောဂပိုးကိုစစ်ဆေးတဲ့နေရာမှာကြဲကြဲပြန့်ပြန့်လှုပ်လာတာကြောင့်ဖြစ်တယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ WHO ပြောခွင့်ရသူကပြောပြီးတော့တရုတ်နိုင်ငံအနေနဲ့စစ်ဆေးတဲ့နေသက်တွေနဲ့ပတ်သက်လို့နောက်ထပ်ရှင်းလင်းပြဖို့လည်းတိုက်တွန်းခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ပိုးကူးဆက်တယ်လို့အတည်ပြုနိုင်သူ15ယောက်ရှိသွားပြီလို့ယောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကကြာသပတေးနေ့ကကြေညာပါတယ်။အခုနောက်ဆုံးပိုးကူးဆက်တယ်လို့တွေးရှိသူဟာအမေရိကန်နိုင်ငံခြားရေးဌာနကစီစဉ်ပေးတဲ့လေယာဉ်နဲ့တရုတ်နိုင်ငံကနေ Texas ပြည်နယ်ရဲကဆန်အန်တိုနီယိုလေးတပ်အခြေစိုက်စခန်းကို February 9ရက်နေ့ကရောက်ရှိပြီးတီးကြားခွဲစောင့်ကြည့်ခံထားရသူတွေကဖြစ်ပါတယ်။အခုသူ့ကိုအနာကဆေးရုံတစ်ခုမှကုသပေးနေပါတယ်။ဂျပန်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ပထမဆုံးသေဆုံးသူအဖြစ်အမျိုးသမီးတစ်ယောက်သေဆုံးသွားတယ်လို့ဝန်ကြီးချုပ်ရှင်ဆိုအာဘေးကဒီကနေ့အတည်ပြုပြောပါတယ်။တရုတ်နိုင်ငံကိုတွားခဲ့သူမဟုတ်တယ်လို့ဝူဟန်မြို့ကလူတွေနဲ့ထိတွေ့မှုလည်းမရှိတဲ့အသက်၈၀အရွယ်အမျိုးသမီးကြီးဘလို့ပူးကူးဆက်ခဲ့တယ်လဲဆိုတာရှင်းရှင်းလင်းလင်းမသိရသေးဘူးလို့ဂျပန်တာဝန်ရှိသူတွေကပြောပါတယ်။
မြောက်ကိုရီးယားနိုင်ငံအနေနဲ့ကိုရိုနာဗိုင်းရပ်စ်ပိုးမကူးစက်ရအောင်ကာကွယ်နိုင်စမ်းမရှိတဲ့ပေါ်မှာအထူးပဲစိုးရိမ်မိတယ်လို့အမေရိကန်ပြည်ထောင်စုကပြောလိုက်ပါတယ်။ဒါပြင်ရောကကူးစက်မှုမဖြစ်ရအောင်ကာကွယ်ဖို့အတွက်မြောက်ကိုရီးယားအစိုးရကိုကူညီဖို့လုပ်နေတဲ့နိုင်ငံသားအဖွဲ့တွေကိုလည်းထောက်ခံတယ်လို့ပြောလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုမဖြစ်အောင်ထိန်းချုပ်ကာကွယ်နိုင်ဖို့အတွက်အမေရိကန်နဲ့နိုင်ငံတကာကူညီပေးရေးနဲ့ကျန်းမာရေးအဖွဲ့တွေရဲ့လှုပ်ဆောင်မှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ပြည်ဝထောက်ခံအပ်ပြီးကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရ Morgan Ortega's ကကြာသပတေးနေ့ကပြောကြလိုက်ပါတယ်ဒီအဖွဲ့တွေရဲ့အကူအညီတွေကိုအများဆုံးအတည်ပြုနိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့ပြင်ဆင်ထားပြီးအစဉ်အင်းဖြစ်နေပြီလို့လည်းသူကပြောပါတယ်အမေရိကန်ဘက်ကအခုလိုကြေညာလိုက်တဲ့အတွက်နိုင်ငံတကာအကူအညီပေးအဖွဲ့တွေအနေနဲ့မြောက်ကိုရီးယားနိုင်ငံကိုအရေးပေါ်ဆေးဝါးအကူအညီတွေပေးနိုင်ဖို့လမ်းပွင့်သွားစီမှာလည်းဖြစ်ပါတယ်ဒါမှမဟုတ်လည်းအကူအညီတွေပေးနိုင်ဖို့အတွက်ခင်းသွက်ခွင့်တွေရဖို့လိုနေတာကြောင့်အချိန်ကာလအဖြစ်တော့အခုချိန်ထိမရေမရာရှိနေတော့မှဖြစ်ပါတယ်မြောက်ကိုရီးယားနိုင်ငံအနေနဲ့အခုချိန်ထိကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရမှုရှိတယ်လို့ထုတ်ပြန်ထားခြင်းတော့မရှိသေးပါဘူး။ဒါပေမဲ့တကယ်လို့ဇာဒီကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံပြီဆိုရင်တော့တကယ်ကိုဘေးဒုက္ခကပ်ဆိုးကြီးဖြစ်လာနိုင်တယ်ဆိုပြီးတော့ကျွမ်းကျင်သူတွေကသတိပေးထားပါတယ်ခင်ဗျာ။
အန်တန်ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လည်ပေးနေပါတယ်ရှင
်။သောချာနေညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်ကခမီးမူလာရန်ကျောင်းအပေါ်လက်နက်ကြီးကြီးကျတဲ့အတွက်စိတ်မကောင်းဖြစ်တယ်လို့ရန်ကုန်အမေရိကန်တန်ယုံကပြောကြားလိုက်ပါတယ်
။ We express our deep sympathy to all those injured in the reported shelling of a school in Butidang on February 13th.Myanmar's children.
ကျောင်းသူကျောင်းသားတွေထိခိုက်ဒဏ်ရာရခဲ့တဲ့အပေါ်မှာအင်မတန်စိတ်မကောင်းဖြစ်တယ်လို့ရန်ကုန်အမေရိကန်တပ်ရုံးပြောခွင့်ရအာရီယာနီမန်ရန်က VOE မြန်မာပိုင်းကိုပြောကြားခဲ့တာပါအခုလပိုင်းနေ့အတွင်းပြင်းထန်လာနေတဲ့တိုက်ပွဲတွေကြောင့်တေဆုံးဒဏ်ရာရခဲ့ကြသူအများအပြားအတွက်လည်းစိတ်မကောင်းကြောင်းနဲ့အခုလိုမျိုးလူမှုအတိုင်းဝိုင်းတွေရင်ဆိုင်ကြုံတွေ့နေရတဲ့ဒုက္ခတွေအတွက်အမေရိကန်တပ်ရုံးအနေနဲ့စိတ်မချမ်းမသာဖြစ်ရကြောင်းလည်းပြောပါတယ်ငြိမ်းချမ်းရေးရအောင်ဆောင်ရွက်နေတဲ့မြန်မာနိုင်ငံနဲ့အတူအမေရိကန်ပြည်ထောင်စုကဆက်လက်ရပ်တည်နေပါတယ်လို့ရန်ကုန်အမေရိကန်တန်ယုံကိုစားပြောခွင့်ရသူမာရီအာရီယာနီမန်ရန်ကပြောကြားခဲ့တာဖြစ်ပါတယ်။ဘူးသီးတောင်မြို့နယ်ထဲမှာနယ်မြေလုံခြုံရေးဆောင်ရွက်နေတဲ့စစ်ကြောင်းတစ်ခုကိုခြုံခိုတိုက်ခိုက်ခဲ့တဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့ဘက်ကပစ်ခတ်တဲ့လက်နက်ကြီးကြီးဟာခမီးချောင်းကျေးရွာတွေကမူလာရန်ကျောင်းကိုထိမှန်ခဲ့လို့ကျောင်းသား14ယောက်ကျောင်းသူ6ယောက်တို့ကိုထိမှန်ဒဏ်ရာရခဲ့တယ်လို့တပ်မတော်ကကြာသပတေးနေ့ကသတင်းထုတ်ပြန်ပါတယ်။အေအေအဖွဲ့ဘက်ကတော့ ဘူးရီတောင်မြို့နယ်မှာဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းအထိကအကြအဆုံးများခဲ့တဲ့မြန်မာစစ်တပ်ကစစ်ဖက်နဲ့မဆိုင်တဲ့ပြစ်မှတ်တွေကိုပါပစ်ခတ်ခဲ့ရတာကစာတင်ကြောင်းကိုထိမှန်ခဲ့တာဖြစ်တယ်လို့ VOA ကိုပြောပါတယ်။အခုလိုမျိုးကလေးငယ်တွေထိခိုက်ဒဏ်ရာရတာနဲ့ပတ်သက်လို့ဗြိတိန်တယုံနဲ့ကလေးငယ်များဆောင်ရှောက်ရေး Save the Children အဖွဲ့တို့ကလည်းကြေညာချက်ထုတ်ပြန်ပြီးတော့ပဋိပက္ခတွေအတွင်းမှာပြစ်မှတ်ပြည်သူတွေကိုအကာအကွယ်ပေးဖို့တောင်းဆိုခဲ့ကြပါတယ်။
ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရမှာဆိုရင်တော့ကြောင့်ပင်လယ်ထဲမှာလေးရကြာကမ္ဘောဒီးယားနိုင်ငံပဲဖြစ်နေတဲ့အပျော်စီးသမောဟာကမ္ဘောဒီးယားနိုင်ငံမှာတောက်ချာနေကစိုက်ကပ်ခွင့်ရသွားပြီးခီးတယ်လေသမောဘောကနေဆင်းခွင့်ရသွားပြီးဖြစ်ပါတယ်ခီးတယ်လေသမောဘောကနေဒီနေ့ဆင်းလာချိန်မှာတော့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကဖန်နီနဲ့ဂျူဂဲပါတယ် မိုင်ကနဲ့ဂွမ်ဒိုဂါဒီကျွန်တော်တို့ကိုတင်မောဘောကနေကမ်ဘောကိုပေးမစင်းခဲ့ပေမဲ့လည်းကမ္ဘောဒီးယားနိုင်ငံကပေးစင်းခဲ့ပါတယ်ဒါကအသိကိုခွန်းစားကြပါဒီအတွက်ကျွန်တော်တို့နေနဲ့အရန်ကိုကျေးဇူးတင်ပြီးတော့အတိမတ်ပြုပါတယ်ကျွန်တော်တို့နေနဲ့တင်မောဘောမှာအချိန်တော်ကြာရုန်းကန်ခဲ့ရပြီးဒီမှာရှိတဲ့သူအားလုံးကိုလည်းကျေးဇူးတင်ပါတယ်လို့ဝက်စတာဒမ်အပျော်စီးတင်မောဘောကခီးတယ် ဂျိုးစ်ပါဇီယာနီကပြောလိုက်ပါတယ်ဝက်စတာဒမ်အပျော်စီးတင်မောကြီးကိုထိုင်းဂျပန်ထိုင်ဝမ်နဲ့ဖိလစ်ပိုင်အပါအဝင်ဂွမ်ကျွန်းတွေကတန်းကပ်ခွင့်မပေးဘဲတားမြစ်ခဲ့ရတဲ့နောက်မှာကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကဒီပျော်စီးတင်မောကြီးကိုတရားနုဗီမြို့စိတ်ကမ်းမှာကန်ကပ်ဖို့ကြာသပတေးနေ့ကသဘောတူခဲ့တာဖြစ်ပါတယ်ဝက်စတာဒမ်တင်မောမှာခီးစဉ်နဲ့တင်မောမူတန်း2000နေရာထဲ ွင့်မပေးခဲ့ပါဘူးခင်ဗျာ
ဒီကနေ့ကြာရောက်တဲ့ချက်သူများနဲ့ Valentine's Day မှာ Coronavirus ကိုကူးစက်သူအများပြားရှိနေတဲ့တရုတ်နိုင်ငံအတွက်ထိုင်းနိုင်ငံအယုဒ္ဓယာဒေသကထောင်ထဲချတဲ့ကျောင်းသူကျောင်းသားတွေစုဝေးမြေတားပို့သားခဲ့ကြပါတယ်။စိတ်မချောနဲ့လို့အဓိပ္ပာယ်ရတဲ့ကြွေးကြော်သံတွေကို Jiraset Witara ကျောင်းကကျောင်းသူကျောင်းသားတွေနဲ့ဆရာဆရာမတွေကတံပြန်ရေရွတ်ခဲ့ပါတယ် Coronavirus ကိုအဓိကကူးစက်ပြန့်နှံ့နေတဲ့တရုတ်နိုင်ငံမှာရောဂါထိန်းချုပ်ရေးကြိုးပမ်းလုပ်ကိုင်နေတဲ့အပေါ်ယုံကြည်မှုရှိပြီးသူတို့ရဲ့လုပ်ရက်ကိုအားပေးထောက်ခံမှုပြသတဲ့အနေနဲ့အခုလိုဆုတောင်းပေးတာဖြစ်တယ်လို့ကျောင်းသူကျောင်းသားတွေကပြောပါတယ်ရှင
်
တောက်ကြတဲ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပေးခဲ့ကြတာပါရှင်အခုသတင်းသွားလေးဇက်တိုက်ထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုရှိအောင်လှုပ်သွားမယ်လို့ပြည်ထောင်ရေးဝန်ကြီးသစ်ဒုတိယဗိုလ်ချုပ်ကြီးစိုးထွတ်ကပြောပါတယ်။တရားဥပဒေစိုးမိုးရေးဟာအရေးကြီးတဲ့အတွက်ပြည်သူတွေပူးပေါင်းပါဝင်ဖို့ကိုလည်းသူကတိုက်တွန်းပါတယ်။လေ့လာသူတွေကတော့တရားဥပဒေစိုးမိုးရေးတာဝန်ယူမဲ့သူတွေဟာပြည်သူကရွေးကောက်တင်မြှောက်ထားတဲ့အစိုးရလက်အောက်မှာရှိဖို့လိုတယ်လို့ထောက်ပြကြပါတယ်။ဒီအကြောင်း VOA သတင်းတောက်ကိုမိုးစောကသတင်းပေးပို့ပါတယ်ရှင်။
ဟုတ်ကဲ့ပြည်ထောင်ဝန်ကြီးအသစ်ဖြစ်တဲ့ဒုတိယဗိုလ်ချုပ်ကြီးစုထွတ်ကိုပြည်တော်စုလွှတ်တော်ကဒီလ10ရက်နေ့ကအကြီးပြုပြီး13ရက်နေ့မှာဝန်ကြီးအဖြစ်ပြည်တော်စုလွှတ်တော်မှာဂရုသစ္စာပြုခဲ့တာဖြစ်ပါတယ်ပြည်တော်စုဝန်ကြီးအဖြစ်ဂရုသစ္စာပြုပြီးနောက်မှာဒုတိယဗိုလ်ချုပ်ကြီးစုထွတ်ကတရားဥပဒေစိုးမိုးရေးကိုအဓိကဆောင်ရွက်မှာဖြစ်ကြောင်းသတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ
်တရားဥပဒေစိုးမိုးရေးတော့ကွာဒါအဓိကဆိုင်ကုန်ဘူးပေါ့နော်အဲ့ဒါကိုတို့ကဒီချာတော့ဘူးကိုယ်နိုင်ငံမှာတရားဥပဒေစိုးမိုးရေးအဓိကအရေးကြီးရအောင်ဆိုဆောင်ပြင်
ဒါပြင်တရားဥပဒေစိုးမိုးရေးကိုရဲတပ်ဖွဲ့တစ်ခုတည်းကမဆောင်ရွက်နိုင်ပဲပြည်သူတွေရဲ့ပူးပေါင်းမှုပါဝင်ဖို့လိုအပ်ကြောင်းလည်းထောက်ပြခဲ့ပါတယ်
။အမှုဆိုတော့ဒါရှိမှာပဲလေ။အမှုစီရကိုကိုရကလည်းရောက်အောင်ပေါ်ထွားမှာပေါ့လား။ဟိုတော့ဟိုတနည်းဆိုလို့ရှိရင်ကိုရန်ကုန်မှာဖြစ်သွားတဲ့ပန်းအမှုဆိုလို့ရှိရင်ဒါပေါ်ထုတ်နိုင်တာပေါ့။ဒါရဲရဲဆောင်းဆောင်နိုင်မှုပါလေ။ဟောရဲဆောင်းဆောင်နိုင်တယ်လို့ပဲဒီအမှုတစ်ခုဖြစ်လာတယ်ဆိုရင်ရဲတယောက်တည်းလုပ်လို့ရတာမဟုတ်ဘူး။ရဲတစ်ဖွဲ့တည်းလုပ်လို့ရတယ်။ပြည်သူလူပါဝိုင်းဝန်းကူညီဆောင်ရွက်မှာရတယ်။အမှုတစ်ခုဖြစ်တိုင်းအမှုတစ်ခုပေါ်ထုတ်ဖို့ဆိုတာရဲမှာပဲတောင်းရင်ရှိတယ်လုံရင်းလုတ်တဲ့တောင်းတောင်းရှိတာတို့ပြည်သူလူအားလုံးကဘာကြီးကိုဆောင်ရွက်ကြမှာပေါ်ထုတ်လို့ရတယ
်ဥပမာအဖြစ်ရန်ကုန်မြို့မြောက်တကုံမြို့နယ် CB ဘန်ဓမြတိုင်းမှုမှာဘန်ဝင်တန်းတွေပူပေါင်းဆောင်ရွက်မှုကြောင့်ပေါ်ထုတ်နိုင်ခဲ့တာလို့လည်းပြောဆိုပါတယ်တရားလွှတ်တော်ရှေ့နေဦးကြည်မြင့်ကတော့တရားဥပဒေစိုးမိုးရေးအတွက်ပြည်သူတွေပူပေါင်းပါဝင်ဖို့ဆိုရင်ပြည်သူတွေရဲ့ယုံကြည်မှုကိုရရှိဖို့လိုအပ်ပြီးတရားဥပဒေစိုးမိုးရေးအတွက်တဝေယူရမဲ့သူတွေဟာရွေးချယ်ခံတမရလက်အောက်မှာရှိဖို့လိုတယ်လို့ပြောပါတယ်
။ဒီရဲတပ်ဖွဲ့ကြီးကိုပြည်သူတွေကပူပေါင်းဆောင်ရွက်ရဲတပ်ဖွဲ့ကြီးဖြစ်အောင်ဆိုလို့ရှိရင်မြောက်ဆက်ချာဝေးကိုပြေးရမယ်။ကိုယ်ကပြည်ရဲ့ကာကွယ်ဝန်ကြီးတွေကရွေးချယ်ခံတမရရဲ့လက်အောက်မှာရှိရမယ်။သူတို့တွေကအရက်ဖက်ကလူတွေဖြစ်ရမယ်။ပြီးတော့ရဲတပ်ဖွဲ့ကြီးကိုလည်းပဲစစ်တပ်ကလူတွေကိုခေါ်ပြီးတော့ယာတို့ကြီးပေးနေမယ်စား။အောက်ခြေရဲတွေကနေပဲလက်ကျင့်သင်တန်းပေးထားတဲ့ရဲပညာတွေလက်ကျင့်သင်တန်းပေးထားတဲ့ရဲတွေကပဲရဲတပ်ဖွဲ့ကြီးကိုထူထောင်မှဖြစ်မယ်။အဲ့လိုမှမလုပ်နိုင်သမျှတော့ဗျာဘာအထူးမှမဖြစ်ပါဘူးဗျာ
Mandalay Muma, Luya Muri, Bomia Gede, Chendonga, Jaguar Lunjong Yi, Tessaya, Anna by Jetapurine, Dububon Songa Kere, Go Putan Singaro, Leshi, a thick can alight, Pide, Wunji, the Nine, Jazuemu, Mia Biae, Jim Yetit, Muya Siwa, Nini Jego, Uzabi, Songa Silu, John, Pio Bade. ကျွန်တော်ရရတော့ဒီကတော့ဖြစ်နေတာအဲ့ဒီပြီးတော့လည်းဖြစ်တာပဲများတယ်ဒီဟိုမူရစီအနေကိုဒီကတိုက်ချက်ပြီးတော့မှဒီတယောက်ကြီးစုမူကြီးကိုနိုင်ငံသားပို့ပြီးတော့ဆောင်ရွက်ဆောင်နိုင်လို့ပို့ဆောင်တာပေါ့ဗျာ။၂၀၁၉ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရပြည်ထောင်စုဝန်ကြီးဌာနရဲ့ပြည်ထောင်စုဝန်ကြီးတွေကိုတမရကာကွယ်ရေးဦးစီးချုပ်ကရွေးချယ်ပြီးပြည်ထောင်စုလွှတ်တော်ရဲ့သဘောတူညီချက် မိတဲ့မွေးရစည်းဝါးတွေဟာပန်းရှင်မဲ့ဖြစ်နေတာတွေနဲ့နေပြည်တော်ကဗစ်တိုးရီးယားအမှုမှာတရားခံမဖော်ထုတ်နိုင်သေးတာစရတွေကြောင့်ရဲတပ်ဖွဲ့အပေါ်မှာဝေဖန်တာတွေရှိနေခဲ့ပါတယ
်။ခင်းပြည်နယ်ဘလောမြို့နယ်ကနေရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေမှာတိုက်ပွဲတွေဖြစ်နေတာရော့မသွားတဲ့အပြင်ဘိုးဘီပြင်းထန်လာနေတဲ့တွင်တွေသိထားရပါတယ်။ဒီတိုက်ပွဲတွေရော့သွားနိုင်ကြီးအလားအလာရှိသေးတယ်လို့ကျွန်တော်တို့သောတာရှင်တွေမြင်မိကြပါသလား။အဲ့လိုတိုက်ပွဲတွေရော့သွားအောင်ဘယ်လိုလှုပ်ဆောင်နိုင်မယ်လို့ရောယူဆပါသလဲ။တိုက်ပွဲတွေရပ်ဖို့သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ခေါင်းဆောင်တွေကိုဘယ်လိုများပန်ကြားကြင်ပါသလဲ။ဆရာကြီးအဖြစ်အခုလာမယ့်စနေနေ့ဒိုင်းရိုက်လိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီအစည်းအဝေးမှာဒိုင်းရိုက်ပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေနေ့အမီပို့ထားပေးပါ။ကိုဆွေးနွေးကြတာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရတယ်လို့ VOA Facebook မှာလည်းမချက်ပေးဆွေးနွေးလို့ရပါတယ်။တင်လျော်တဲ့ဆွေးနွေးချက်တွေကိုကောင်းလို့ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-9994 ၊ email လိပ်စာက burmese@voanews.com ဖြစ်ပြီး Facebook က VOA Burmese News ဖြစ်ပါတယ်။ဘာဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။နောက်ပါညာတာရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွင်းနိုင်ပါလေရှင်အခုတာရိုက်ဆက်ရုံကအလုတ်သမားအလုတ်ရှင်ဂျာကပြတ်ညှိနိုင်မရသေးတဲ့ပြဿနာကိုပြောပြခြင်းပါတယ်လောကလာစာတိုးမြင့်ပေးဖို့နဲ့အလုတ်သမားအခွင့်အရေးဆုံးရှုံးမှုပေါ်မှာအလုတ်ရှင်နဲ့အစိုးရကတာဝန်ယူဖြည့်ရှင်းပေးဖို့တောင်းဆိုနေတဲ့တာရိုက်ဖနက်ဆက်ရုံအလုတ်သမားစန္ဒပြပွဲဟာ၄ရက်မြောက်အထိပြည်လည်မှုမရသေးပါဘူးအလုတ်သမားတွေကြုံနေရတဲ့ပြဿနာကိုအလုတ်ရှင်အလုတ်သမားအစိုးရသုံးပွင့်ဆိုင်ဖြည့်ရှင်းမှရမယ်လို့အလုတ်သမားအရေးဆောင်ရွက်နေတဲ့သူတွေကပြောပါတယ်ဒီအကြောင်း VOA သတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်ရှင်
ဖေဖော်ဝါရီ၁၀ရက်ကစတင်ခဲ့တဲ့ရန်ကုန်တိုင်းလှိုင်သာယာမြို့နယ်ကတိုင်ယီဖနက်ဆက်ယုံရဲ့စန္ဒထုတ်ပေါ်တောင်းဆိုမှုဟာ၄ရက်ကြာလာပြီဖြစ်ပေမဲ့အခုထိတော့ဘာမှထူးခြားမှုမရှိသေးပါဘူး။လောက်ခလာစာတုံ့ပြန်ပေးဖို့အပါအဝင်အလုံသမားအခွင့်အရေးတွေဆုံးရှုံးနေတဲ့အတွက်ဒါကိုအလုံရှင်ရောအစိုးရကပါတာဝန်ယူဖြည့်ရှင်းပေးဖို့တောင်းဆိုနေကြတာဖြစ်ကြောင်းတိုင်ယီအလုံသမားတမကအဖွဲ့ဝင်မမိုးဝေကပြောပါဗျ။အဓိက
တောင်းဆိုတဲ့အချက်ကတော့ခုနှစ်ချက်ရှိတာပေါ့နော်။အဲ့လိုဒီလိုမှာဘောဒူစာရုပ်တွေကတနင်္ဂနွေလုံးမှာလုံးရှင်နေချိုးပါပြီးသိုးရတယ်တာဝန်ယူနေသေးဘူးပိုင်းဟန်မပိုင်းပေါ့တပိုင်းကအဲ့ဒီကိစ္စတွေလုံးရှင်နေဒေသလိုက်တာဟုတ်လဲတပိုင်းကအစိုးရကလည်းလူသမားတွေအကုန်လုံးကလုံးပေးဖို့သိုးရကိုတောင်းတာပိုင်းကတပိုင်းပါလေ
အလုတ်ခွင်အနေနဲ့ကင်းရှင်းရေးနဲ့လောကလာစာတုံ့ပြန်ရေးအပါအဝင်အလုတ်သမားတွေအတွက်လိုအပ်ချက်တွေကိုသူတို့ကတောင်းဆိုနေကြတာဖြစ်ပါတယ်တောင်းဆိုချက်က9ချက်ရှိပါတယ်လာသာတို့ရဖို့အပြင်အလုတ်သမားဥပဒေအရသတ်မှတ်ထားရဲ့အခွင့်အရေးတွေရဖို့အလုတ်ရှင်အလုတ်သမားသဘောတူညီမှုတွေကိုလေးစားလိုက်နာဖို့အလုတ်သမားသမဂ္ဂနဲ့ညှိနှိုင်းပြီးစာချုပ်ချုပ်ဆိုဖို့လုပ်ငန်းဝင်၃ဓာတုစီရဲ့မျိုးစားအမည်ကိုအလုတ်သမားသမဂ္ဂတွေကိုအသိပေးဖို့နဲ့လုပ်ငန်းဝင်ထဲမှာလူမှုရေးတရားမျှတမှုရှိဖို့လိုအပ်ချက်တွေဖြစ်ပါတယ်အလုတ်သမားအခွင့်အရေးဆောင်ရွက်နေရဲ့ရှိနေတူဖြစ်တဲ့ဦးဖိုးဖြူကတော့ဒီပြဿနာဟာအလုတ်ရှင်အလုတ်သမားအစိုးရသုံးပွင့်ဆိုင်ဖြည့်ရှင်းရမယ့်ကိစ္စတစ်ခုလို့မြင်ကြောင်းပြောပါတယ်
။တောင်းဆိုချက်ကိုကျွန်တော်မူရထောက်ခံတယ်။ဒါပေမဲ့တောင်းဆိုရမယ့်ပုံစံအနေနဲ့ပြောရင်တော့နိုင်ငံလုံးဆိုင်ရာသမဂ္ဂပုံစံနဲ့တောင်းဆိုတာကဟိုပို့ပြီးတော့ဟိုတိရောက်ကြီးရေးဆိုနိုင်တဲ့အခြေအနေမျိုးဟိုအကြောင်းကြီးပေါင်းဝင်နိုင်တဲ့အခြေအနေမျိုးဖြစ်မယ်လို့ကျွန်တော်ဒါပထမဆုံးဥပဒေရှုထောင့်မြင်တယ်ပေါ့နော်။ဒါတပိုင်းဒီကတည်းကကျွန်တော်ကြုံနေရတဲ့အခြေအနေတွေအားလုံးကတောင်းနေထူလုံမှုအခြေခံကိုမပြည့်စုံလို့ကျွန်တော်ဒီအခြေအနေတွေကိုခဏခဏသူကြုံတွေ့နေရတယ်လို့ကျွန်တော်ပြောမြင်မိပါတယ်ခင်ဗျအဲ့ဒါကြောင့်မလို့ဟိုဒီဟာတစ်ခါတည်းဖြည့်ရှင်းရမယ့်ကိစ္စမဟုတ်တော့ဘူးခင်ဗျအဲ့ဒါဟာသုံးပွင့်ဆိုင်ကျွန်တော်ဖြည့်ရှင်းရမယ့်ကိစ္စပါဒါ liberal economic နဲ့ဆိုင်တဲ့ပြဿနာရဲ့တစ်ခုလို့ပဲကျွန်တော်ကရှုမြင်ပါတယ်ခင်ဗျ
但以色列嘛，老多嘛，阿亚文件是比，阿库斯那边当初你读的个，里亚东塞老是吧嘞？这查色用语个，老多嘛，怎么考虑嘞？但以色列也三那突破不过，拉要文言个加吧嘞？在那亚生物中东啊，但以潘纳色用哈，那当生的个这个，老多嘛语言困以前呢不得了，当初个呀吧？那他们说啊，农民把东阿嘞，你比较个老多嘛问题太难嘞，他们那用我多要比，老多嘛困以前出包开项目的个，天天要要上月比我，但家啥比不开吧嘞？这家老多嘛他们家里个嘞，生了当初个阿讲，苏亚个那种楼卡拉啥个第一李阳西亚片，那他们这些没拉的嘛，都免他们开吧嘞。
老的马坤爷呢，天天呢拉萨亚西耶大伊潘那塞永啊，老的马瑞当手里来讲，故作态表表给拉巴先，苦大起来个皮卡木马，但那他妈卢庙尼在前尼个拿钱加呀巴没，大起来庙马皮个人呢也实在，但那皮卡木瑞皮卡比皮卡杜瑞个潘妈咪的来拽，滴答感对苏英尼加巴嘞，皮卡木的库马罗，第二年干干尼，你妈那个马拉要比个切恰，江水尼态度第二庙咋的乌对送多巴嘞，第一张非为的领导，没一一马个的人被捕查巴嘞先。
မကြာခဏဆိုသလိုပြည့်ခတ်မှုတွေဖြစ်လေရှိတဲ့တာချီလေးမြို့မှာနှစ်ရက်သက်တိုက်ပြည့်ခတ်မှုတွေဖြစ်ခဲ့တာပါတရုတ်နိုင်ငံကနေစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုမပြတ်ပေါ်အောင်ဒေသတွေမှာလောင်းကစားဝိုင်းတွေကိုဖေဖော်ဝါရီလ6ရက်နေ့ကစပြီးပိတ်ပင်ခဲ့တာဖြစ်ပြီးအခုပြည့်ခတ်မှုတွေဟာဒီလောင်းကစားမှုတွေနဲ့ပတ်သက်မှုရှိနေမယ်ဆိုပြီးဒေသခံတွေကခံမှန်းနေ ตัวนี้ปีขึ้นมาผมยังไม่จบด้วยกันเลยแต่ที่เลยเด็กต่างกันทุกอย่างพี่โอเอก็เปลี่ยนไปแล้วแต่ละเนี่ยชอบเด็กด่าลูกน้องอายุมากสกาวัยนี่ใช่ไหมตั้งแต่สกาวัยนี่คนลังสกาวัยนี่กูรู้มันชิวบ่เลยกูตลอดนะช่วยเนี่ยสามีพันนาเลยโอเคอ่ะปัจจุบันเลยเราไม่ติดคนยังนั่งจ้ามาโอเคที่ว่าละเราไปเดียวเนี่ยจะได้ที่เด็กก็ไอ้มาอยู่ที่อาบ่เลยแต่มาประมาณอยู่ที่ข้าละข้าละก็
เนี่ยสิ่งที่เด็กก็ไอ้มาอยู่ที่อาบ่เลยแต่มาประมาณอยู่ที่ข้าละข้าละก็เล็กสิ่งที่ตัวละบ่หนีมาเขาไปไอ้กองตั้งเช้าบ่เนี่ยโอเคเพราะเช้าเลยก็ไอ้กิ่งงูเลยไม่มีตัวละถ้ามันมีเดียวว่ามันจะปีรอมีสิ่งนี้นั่นสิไม่ติดตัวละไอ้กองตรงเช้าติดตัวนั่นแหละมันเนี่ยเนาะพิษยาเราตรงเราลาลาลาลาลาลาลาลาลาลาลาลาลาลาลาลาลาลาลาลาลาลาลาลาลาลาลาลาลาลาลาลาลาลาลาลาลาลาลาลาลาลาลาลาลาลาลาลาลาลาลาลาลาลาลาลาลาลาลาล
ตัวเองก็ไม่รู้อ่ะพี่แค่ขยันตัวหาเต้นส่งตัวไปลูกพี่ไปไหมเต้นไปกูรอพี่สบุญยิ้มสบายเลยเต้นส่งตัวหาแต่ชีเลี้ยงอยู่สั้นๆยังกว่าทุนเลี้ยงนั่งกันหลังบีก้าเนี่ยมันได้ทายเนี่ยเดียวลูกมีตัวพี่ไปแต่เดี๋ยวจะนั่งเนี่ยอยู่เลยลีทายอยู่สุดตัวพี่ไปเลยตัวหาแล้วกันเบิกก้าเจ้าช่วยลีทายดูเดียวลูกมีตัวพี่ไปเสียงยาวมาเว้ยเต้นส่งตัวเลยลูกสบายเลยถ้าเป็นคุณลูกพี่ขมุนเนี่ยเปิดตัวลูกจูนลงดูเลยก ဒီနေ့ကျွန်တော်တို့ရဲ့ပူပေါင်းဆောင်ရဲ့ရဲတပ်ဖွဲ့ကြီးဖြစ်အောင်ဆိုလို့ရှိရင်မနေ့ကနေ့လယ်ပိုင်းတုန်းကတရားမဝင်လာရောက်တဲ့တရုတ်နိုင်ငံသားနှစ်ယာနီးပါးကိုမွေးရေးစေဝါးတွေလက်နက်တွေနဲ့အတူဖမ်းဆီးရမိခဲ့တယ်လို့သူတို့တွေကိုရှာဖွေစစ်ဆေးတဲ့အခါမှာလည်းမွေးရေးစေဝါးတွေနဲ့အတူ ဒီကအင်ဂျီတွေလက်နဲ့ခရမ်းတွေကိုပါတင်စီရမိခဲ့တာပါဒီနေ့စံမြုပ်ကလေးမှာလောင်းကစားဝိုင်းတွေနဲ့တရားမဝင်လာရောက်နေထိုင်ကြသူတွေအခုထိရှိနေတာဖြစ်ပြီးပြစ်ခတ်မှုတွေလည်းမကြာခဏဖြစ်ပွားလေးရှိတာကြောင့်ဒေသခံတွေကစိုးရိမ်နေကြတာဖြစ်ပါတယ်ရှင်တာချီလေးမျိုးကပြစ်ခတ်မှုအကြောင်းမအေးအေးမှပြောပြသွားတာပါရှင်အခုဒေသတွင်းသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးကြပါမယ် ပါသာရေးလွတ်လပ်ခွင့်နဲ့မတူကွဲပြားမှုတွေကိုနားလည်လက်ခံမှုအားနည်းတဲ့နိုင်ငံဖြစ်ဝေဖန်ခံနေရတဲ့ပါကစ္စတန်နိုင်ငံမှာအမျိုးသားတဦးကတော့အမှုပညာဖန်တီးမှုတွေကတဆင့်လူတွေရဲ့အစွန်းရောက်အယူအဆတွေကိုပြောင်းလဲလာဖို့ကြိုးစားနေပါတယ်။စင်ရန်နွမ်ပါတဲ့လူငယ်ကလေးငယ်ယာနဲ့ချီရဲ့ဘဝတွေကိုမြေတောင်မြောက်ပေးရင်လူအဖွဲ့အစည်းတွင်မှာမတူကွဲပြားမှုတွေကိုနားလည်လက်ခံတတ်လာအောင်တစ်ဖ
ဟောင်းရဲစုပြည့်နေတဲ့ဒီလမ်းကြားလေးထဲမှာပဲ The What ဘာလို့တရား Morgan Freeman ရဲ့ပုံလူပကြီးကားတစ်ခုကိုရေးဆွဲခဲ့ပြီးအဲ့ဒီပကြီးကားအင်တာနက်ပေါ်ရောက်သွားတဲ့အချိန်မှာသူ့ဘဝအပြောင်းလဲလဲစတင်ခဲ့တာပါ။နာမည်ကျော်အမှုပညာရှင် Shahid Rassam ကသူ့ကိုဖုန်းဆက်သွယ်စကားပြောလာခဲ့ပြီးတော့သူဖွင့်ထားတဲ့အမှုပညာကျောင်းမှာအခမဲ့ပညာသင်ကြားခွင့်သာမကမိသားစုကိုပါထောက်ပံ့ပေးနိုင်မဲ့ဝင်ငွေရအလုပ်တင်ဝန်ထမ်းတွေရပေးခဲ့ပါတယ်။ ပါကစ္စတန်နိုင်ငံရဲ့အကြီးဆုံးမြို့ကရာချီမှာဖွင့်ထားတဲ့ Arts Council Institute of Arts and Crafts အနုပညာသင်တန်းကျောင်းရဲ့ကျောင်းဥစရာရာဆမ်ကတော့ပါရမီရှိပြီးငွေကြေးမတက်နိုင်ကြတဲ့လူငယ်တွေကိုအနုပညာပါတာရဲ့သင်ကြားပေးနေတဲ့သူပါ။ဒီကျောင်းကကလေးတွေရဲ့60ကိုရာခိုင်နှုန်းကပညာသင်စုနဲ့ကျောင်းတက်နေကြတာပါ။အများစုကခဲတံတစ်ချောင်းတောင်မဝယ်နိုင်ပါဘူး။သူတို့ရဲ့ကျောင်းစီအပြင်အနုပညာဖန်တီးရာမှာလိုအပ်တဲ့
ထောက်ကူပစ္စည်းတွေဒီဇိုင်းပုံတွေရေးဆွဲနိုင်တဲ့အစင်းမြင့်ကွန်ပျူတာတွေကိုပါထောက်ပံ့ပေးပါတယ်။တက်တန်း52နှစ်ရှိပြီဖြစ်တဲ့ဒီအနုပညာစင်တန်းကျောင်းကိုသူစတင်အုပ်ချုပ်ခဲ့တဲ့2019ခုနှစ်ကစလို့ပိုးပြီးတိုးတက်ကောင်းမွန်အောင်ရာဆမ်ကကြိုးစားခဲ့ပါတယ်။ပုဂ္ဂလိကလူရှင်တွေရဲ့ကူညီထောက်ပံ့မှုနဲ့ကျောင်းသူကျောင်းသား29ယောက်ကနေ200အထိတိုးလာအောင်လုပ်နိုင်ခဲ့ပါတယ်။
ပြည်သူတွေရဲ့ပူပေါင်းဆောင်ရွက်ရတဲ့ပေါ်ကြီးဖြစ်နေတာကြောင့်မြန်မာပြည်ကလည်းပြည်သူတွေရဲ့ပူပေါင်းဆောင်ရွက်ရတဲ့ပေါ်ကြီးဖြစ်နေတာကြောင့်ပြည်သူတွေရဲ့ပူပေါင်းဆောင်ရွက်ရတဲ့ပေါ်ကြီးဖြစ်နေတာကြောင့်မြန်မာပြည်ကလည်းပြည်သူတွေရဲ့ပူပေါင်းဆောင်ရွက်ရတဲ့ပေါ်ကြီးဖြစ်နေတာကြောင့်ပြည်သူတွေရဲ့ပူပေါင်းဆောင်ရွက်ရတဲ့ပေါ်ကြီးဖြစ်နေတာကြောင့်မြန်မာပြည ှိသိဆုံးခဲ့ရပြီဖြစ်ပါတယ်။အစ္စလမ်ဘာသာကိုစော်ကားမှုဆိုတဲ့ဆွဆွဲချက်မျိုးနဲ့တပ်ဖြတ်တာအုပ်စုလိုက်အကြမ်းဖက်တာတွေရှိတယ်လို့လူနည်းစုဘာသာဝင်တွေမကြခဏအနောက်ရှက်ပြုခံရတာတွေလည်းရှိပါတယ်။ဒီလိုအခြေအနေတွေကိုတိုက်ပြတ်ဖို့ Rasam ကစူးစမ်းနေတာပါ။အမှုပညာကလူတွေရဲ့အသိဉာဏ်တွေကိုဖွင့်ပေးပြီးမတူကွဲပြားမှုတွေကိုနားလည်လက်ခံလာစေတယ်လို့ Rasam ကယူဆထားပါတယ်။ဒါကြောင့်ဒီကြောင်းကနေအမှုပညာရှင်ကောင်းတွေပေါ်ထွက်လာဖို့တတ်တာမဟုတ်ပဲလူမှုဇိုင်းဝိုင်းထဲမှာတပောင်များစွာအယူဆွဲနေတဲ့အစိုးရအယူအဆတွေနေပါသွားစေဖို့ရာဆန်ကမျှော်လင့်ထားတာဖြစ်ပါရဲ့ရှင
်မခင်ဖြူထွေးပြောပြသွားတာပါရှင်နောက်နှစ်နာရီကြာမှထုတ်လင့်ပေးမယ့်ညပိုင်းစီစဉ်တွေမှာတော့ထိတ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေသတင်းဆောင်ပါတွေအပြင်အမျိုးသမီးကန္တာတုဒ္ဒဆောင်လေးအမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာစားတဲ့သတင်းပတ်စင်ကန္တာတွေကိုလည်းနားဆင်ကြရဖို့ရှိပါတယ်။လိုင်းဒိုမီတာ19 kHz 1545တုံညလိုင်းဒိုမီတာ25 kHz 11803တုံညလိုင်းဒိုမီတာ32 kHz 9335တို့ကနေတိုက်ရိုက်နားဆင်နိုင်ကြပါလိမ့်ရှင်။အခုတောက်ကြနေညနေခင်းထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမဆုမြတ်မွန်ကပြောပြပေးပါမယ်ရှင်။
American တရားရေးဌာနနဲ့ပတ်သက်လို့သမ္မတ Donald Trump က Twitter ပေါ်မှာရေးသားပြောဆိုနေတာတွေကြောင့်သူ့ရဲ့တာဝန်တွေထမ်းဆောင်ဖို့အနှောက်အယှက်ဖြစ်တယ်လို့ရှေ့နေချုပ် William Barr ကပြောကြားလိုက်ပါတယ်။တရားရေးဌာနတရားရေးဝန်ထမ်းတွေတရားသူကြီးတွေနဲ့ပတ်သက်လို့သမ္မတကလူသိရှင်ကြား Twitter ပေါ်မှာရေးသားနေတဲ့အတွက်သူလုံးဆရာရှိတာလုပ်ဖို့မဖြစ်နိုင်ဘူးလို့တမာတိရှိရှိလုပ်နေပါတယ်ဆိုတာကိုတရားရုံးတွေအစိုးရရှေ့နေတွေကိုအာမခံဖို့မဖြစ်နိုင်ဘူးလို့ရှေ့နေချုပ်ကပြောကြားခဲ့တာပါ။လွှတ်တော်ကရောသတင်းစာ Editor ဘုတ်အဖွဲ့ရောသမရကပါသူ့ကို9ထက်စီးနှင်းလောက်တာလက်ခံမှာမဟုတ်ဘူးလို့လည်းရှေ့နေချုပ်က ABC ရုပ်တံနဲ့မင်းမြန်ကြမ်းမှပြောကြားသွားခဲ့ပါတယ်။ American သမရ Donald Trump အနေနဲ့ Congress လွှတ်တော်ရဲ့အတည်ပြုချက်မရဘဲ Iran ပေါ် CIA အရေးမယူဖို့ဆုံးဖြတ်ချက်ကိုကြာသပတေးနေ့ကအထက်လွှတ်တော်မှမဲခွဲတာမှ Democrat လွှတ်တော်ကိုယ်စားလှယ်တွေနဲ့အတူသမရရဲ့ Republican Party ကအထက်လွှတ်တော်အမတ်တချို့ကလည်းထောက်ခံအတည်ပြုခဲ့ကြပါတယ်။တရုတ်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ဒီကနေ့တောက်ကြနေ့မှာနောက်ထပ်121ယောက်တိဆုံးသွားတဲ့အတွက်စုစုပေါင်းတိဆုံးသူ1400နီးပါးရှိသွားပြီလို့တရုတ်ကျန်းမာရေးကော်မရှင်ကပြောကြားပါရယ်ပိုးကူးဆက်နေတယ်လို့အတည်ပြုနိုင်သူကလည်းနောက်ထပ် 5,090 ရှိတယ်လို့ပြောပါရယ်လူနာတွေကိုကူးသပေးနေတဲ့ဆေးဝင်တန်း 1,900 ကျော်မှလည်းကိုရိုနာဗိုင်းရပ်စ်ပိုးကူးဆက်ခဲ့ပြီးတော့တိဆုံးသွားသူက6ယောက်ရှိတယ်လို့ကျန်းမာရေးကော်မရှင်ဒုတိယဝန်ကြီးကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်အမေရိကန်ပြည်ထောင်စုမှာတော့ပိုးကူးဆက်တယ်လို့အတည်ပြုနိုင်သူ15ယောက်မြောက်ရှိသွားပြီလို့ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကအတည်ပြုပါတယ်။ဂျပန်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ပထမဆုံးသေဆုံးသူအဖြစ်နဲ့အမျိုးသမီးတယောက်သေဆုံးသွားတယ်ဆိုတာကိုဝန်ကြီးချုပ်ရှင်ဆိုအာဘေးကဒီကနေ့အတည်ပြုပြောကြားခဲ့ပါတယ်
။ဖေဖော်ဝါရီလ14ရက်တောက်ကြတဲ့ညနေခင်းထိတ်တန်းရောက်နေတဲ့သတင်းချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးတန်ဖန်အင်ဂျင်နီယာကတော့ Tester Windirect ဖြစ်ပါတယ်။အခုကျမတို့အတန်းတွင်နေတဲ့ Radio အစီအစဉ် PP ချင်း Intercept 17နဲ့ Mia Set 3တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington. From Washington.